ဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့အမ်ဖန်ဆိုက်ကလုန်းမုန်တိုင်းဟာဒီကနေ့နေ့လယ်ပိုင်းအချိန်မှာအနည်းငယ်အားရကျသွားပေမဲ့လေတိုက်နှုန်းဟာမိုင်130လောက်ရှိနေပြီးမြမကန်ယူတန်းကိုမုန်တိုင်းအချိန်ဘလို့တက်ရောက်နိုင်လဲဆိုတာကိုမေးမြန်းထားပါတဲ့ကျွန်တော်မိုးစော်ပါအမ်ဖန်မုန်တိုင်းဟာလက်ရှိစူပါဆိုက်ကလုန်းမုန်တိုင်းအဆင့်ကလည်းအလွတ်အလွန်အားကောင်းတဲ့ဆိုက်ကလုန်းမုန်တိုင်းအဆင့်ကိုရှော့ကျသွားတယ်လို့မိုးလေဝသနဲ့ဇရဗေဒညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးက VOA ကိုပြောပါတယ
်ဒီနေ့ကျွန်တော်တို့ဆန်နိုင်ခွဲတိုင်းတော့ကျွန်တော်တို့ဒီဘုံနိုင်ရဲ့အမှတ်စဉ်ဖြစ်ပြီးကျွန်တော်တို့ပြောပြရအောင်ပါလေအဲ့မှာတော့ဒီစူပါဆိုက်ကလုန်းမုန်တိုင်းကနည်းနည်းလေးအားရောပါတယ်နော်အားရပါပြီတော့ကျွန်တော်တို့ဒီအလုံးတော်အကုန်လုံးဆက်ကလုံးမှန်းရဲ့ဆင်းလို့နော်အားရပါလည်းဉာဏ်ရှိရတယ်။လက်ရှိမှာတော့ဒီမှာအနေလုံးဒီတိုင်းလုံးအနေနဲ့930ပေါ့နော်။140နေရော130ဒီဒီတိုင်းတော့ရောက်ကြပါတော့တယ်။ဒီကတော့ဒီအခုကြည့်နေရတော့တနားကြီး9မိုင်လုံးနေပြီပေါ့နော်။
မုန်တိုင်းဟာမူလလမ်းကြောင်းအတိုင်းမြောက်အရှေ့မြောက်ဘက်ကိုဆက်လက်ရွေ့ရှားနေပြီးအိန္ဒိယနိုင်ငံအနောက်ဘင်္ဂလားပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားကနေ20ရက်နေ့ညနေပိုင်းမှာကုန်းတွင်းကိုဝင်ရောက်မယ်လို့ခန့်မှန်းထားပါတယ်။အမ်ဖန်ဆိုက်ကလုန်းမုန်တိုင်းဟာမြန်မာနိုင်ငံကိုဥမတီတာကြောင့်အဝါရောင်အဆင့်တက်မှတ်ထားပေမဲ့မုန်တိုင်းရဲ့အရှိန်ဟာမြမကာယူတန်းဒေသကိုတက်ရောက်မှာဖြစ်ကြောင်းလည်းဒေါက်တာကျော်မိုးဦးကဆက်ပြောပါတယ
်။မုန်တိုင်းအရှိန်ရောက်လို့ကျွန်တော်တို့ဒီမြမလေရန်ဒီပြည်မျိုးကြုံနေတဲ့ခံရလို့ရှောင်းနေကြတဲ့ဘုနေကမှာတော့ရမဟင်္ဂါမိုးတက်နေကြပြီးတော့နိုင်ကြီးရနေနိုင်တော့ပြီးနေပါလေ။ဒီမိုးတက်နေကြတဲ့သူမလေးရေရေနေရတနာယူဒီကငါမနဲ့တိုင်နေတာ။ဒီနိုင်ရတော့ဒီမြမကြုံနေတဲ့ခံရရန်ရှောင်းမှာတော့ဆယ်ပြေရနေပျောက်ပြီးတော့ရှိရတယ်
။မုတ်တမကွေမွန်တနင်္သာရီကံယူတန်းတစ်ချောင်းမှာတော့မုတ်တုံလီနဲ့သူမုံတိုင်းတက်ရောက်မှုကြောင့်မိုးတက်လေပြင်ကြာရောက်နိုင်ကြောင်းလေတိုင်နှုန်းတနာရီ35မိုင်ကနေမိုင်40အထိရှိနိုင်ပြီးလှိုင်းမြင့်10ပေကနေ10ပေလောက်အထိရှိနိုင်ကြောင်းခန့်မှန်းထားပါတယ်။မုန်တိုင်းရဲ့အရှင်ကြောင့်ဒီလ19ရက်နေ့ကနေ21ရက်နေ့အထိတိုင်းဒေသကြီးနဲ့ပြည်နယ်အတော်များများမှာမိုးရွာနိုင်တယ်လို့ရခိုင်ချင်းစကိုင်းနဲ့ကချင်မှာနေရာကွက်ပြီးမိုးကြီးနိုင်ကြောင်းလည်းခန့်မှန်းထားပါတယ်။မုန်တိုင်းဖြတ်တန်းရလမ်းကြောင်းနဲ့အနည်းဆုံးဖြစ်တဲ့ရခိုင်ပြည်နယ်မှာတော့ဒီကနေ့နေခင်းအထိလေပြင်းတိုက်ခိုက်တာမိုးရွာတာမရှိသေးပါဘူး။ရခိုင်ပြည်နယ်စစ်တွေမြို့မိုးလေဝသနဲ့ဇလားဘေဒညွှန်ကြားမှုဦးစီးဌာနကတော့ဒီရက်ပိုင်းအတွင်းပင်လယ်ပြင်မထွက်ဖို့အတွက်သတိပေးထားကြောင်းဌာနရဲ့ဦးစီးရာရှိဦးကျော်ဆွေကပြောပါတယ်။
ကျွန်တော်တို့မိုးတလကနေအဲ့သတိပေးတဲ့အနေနဲ့ကျွန်တော်တို့ပင်လယ်ပြင်မထွက်ဖို့ပေါ့နော်။ငါးဖက်နာရီကျွန်တော်တို့အဲ့ဒီတည်ယူဖို့ဆောင်ရွက်လုပ်ရတဲ့ကနေကြောင်းရောက်ခိုင်ဒီတော့ကျွန်တော်တို့ခီတော့ပြည်သူတွေတက်ပေါ့နော်အဲလိုမျိုးကျွန်တော်တို့မတော်ဘူးတော့ကျွန်တော်တို့ကအဲဒီနေအစိုးရရောခင်ဗျားအစိုးရရောမြို့နေအခြေအနေအစိုးရကဘုံလို့ပို့ထားတာရှိပါလားသူတို့ခက်ကလည်းကုန်လုံးရောင်းရခံတာရှိတယ်လို့ကျွန်တော်တို့သိရပါခင်ဗျာ
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကတော့မုံတိုင်းနဲ့ပတ်သက်ပြီးသတိပေးချက်တွေထုတ်ပြန်ထားပါတယ်ဒီထုတ်ပြန်ချက်မှာဘေးလွတ်ရာကိုပြောင်းရွှေ့နေထိုင်ခြင်းမှာ COVID-19 ကူးစက်ရောဂါကာကွယ်ရေးအတွက်ထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေကိုတိတိကျကျလိုက်နာဖို့ကိုလည်းတိုက်တွန်းထားပါတယ်။ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။